မြန်မာနိုင်ငံကြီးလက်ဒေသတွေမှာနေအောင်ကြီးကရတဲ့ဆိုလာရက်စင်ပြီးတုံးနိုင်ဖို့အတွက်ကမ္ဘာပိုင်ရဲ့အကူအညီနဲ့လှုပ်ဖို့စီစဉ်နေတဲ့ထက်ကအိမ်တုံးစနစ်ကိုတုံးတာဟာရေရှည်အတွက်အကျိုးရှိမှရှိချင်းတင်းရင်အင်ဂျင်နီယာဦးသိမ်းမော်ကပြောပြပေးမှာပ
ါ။ဘာသာအိမ်တုံးစနစ်တွေပဲပေါ့နော်။လုပ်နေတာကျွန်တော်ပုဂ္ဂလိကအမြင်နဲ့ဆိုရင်တော့ကျေးဇူးရမလို့တင်ဘူးပေါ့ကျွန်တော်ကတော့အိမ်သုံးစနစ်တွေကိုသိုးရဝယ်တဲ့ဂျွာတွေကိုတတ်ပြီးတယ်အဲ့တော့အိမ်သုံးစနစ်တစ်လုံးသိန်း300တတ်လိုက်ရင်သိုးရအိမ်တိုင်းမီးလင်းပြီလို့ပြောပြလို့ရပါဘူးသိုးရသူကသိုးရကဘာပါနေစနစ်ကျဖြစ်အောင်ဆိုပြီးမှစတန်ဒတ်တွေကိုစနစ်ကျဖြစ်လာအောင်တော့လုပ်နေတယ်ပေါ့နော်ပတ်စံတွေလည်းအများကြီးသုံးဖို့လုပ်နေတယ်ပေါ့နော်တင်ရင်တင်ရင်သုံးတဲ့စနစ်ကလေးတွေကဘာလဲသူကလေးဆိုတော့ကျွန်တော်တို့ငယ်ငယ်တုန်းကလူကြီးသူမတွေကပြောတယ်ဒီကောက်ကိုချစ်စုပ်တစ်စင်းလောက်ဝယ်ပေးလိုက်ပါဆိုလို့ပေါ့နော်ကကကားလေးတစ်စင်းရရင်သွားကြည့်ရလွတ်လပ်လာသွားလို့ရတယ်အဲ့မဲ့တပြည့်ချင်းနဲ့ဒီကားပြည့်စင်လာတဲ့ခါမှာကျတော့ကိုယ်ပြန်ပြီးဒီရှည်ကြတော့ဒုက္ခပြီးလာတာပေါ့ပြောတင်ရင်သုံးတဲ့ဆိုလာဟုံးစနစ်ဆိုတော့လေးဆိုင်မယ်ချက်ချင်းလက်ငင်းတော့အကျိုးရှိမယ်ရရှိမှာသုံးတဲ့လူတွေမှာတော့ကြီးကျိုးမဖြစ်နိုင်တဲ့ပြင်ချိုးကျိုးကပို့ပြီးရမယ်လို့ကျွန်တော်ထင်တယ်ပေါ့နော်
ဘာကြောင့်လဲရှင်းပြပေးပါစေ
။ဘာကြောင့်လဲဆိုတော့သူကရောင်ကနေဆက်လို့မန္တလေးမှာမြို့ကြီးတွေမှာနေတဲ့လူကကလုတ်နှိမ့်လို့ရှိရင်သူကြီးရတယ်။ဘယ်ကလုတ်ကိုနှိမ့်ရမယ်ဆိုတာပဲပြီးဖို့လိုတယ်ပေါ့နော်။ဒီရောလူတွေကျတော့ဟိုအိမ်မှာဒါလေးတက်ပြလိုက်တယ်။ကလုတ်နှိမ့်ုံနဲ့မရတော့ဘူး။သူကဒီစနစ်ကြီးကြောင့်သူပြရမှာ။သူကသူကိုယ်တိုင်ထိန်းသိမ်းရမယ်။တကူဖြစ်ရင်ဘယ်နေရာပြည့်လဲဆိုတာသူကလိုက်ရှာရမယ်။သူကရှင်ရောဒေလာမှုတွေရောတိုက်ထုတ်ရတော့မယ်ပေါ့နော်။တော့ကဒီစနစ်ဒီမှာအိကဘက်ထရီတုံးတယ်ဘက်ထရီကဖြည့်ကြည့်တယ်ဘက်ထရီကရှာရှည်မကောင်းဘူးပေါ့နော်အဲ့ဒါအကိုပြလို့ရှိရင်ဘက်ထရီကတခင်ကျရင်သူပြန်လဲရမယ်ပေါ့နော်သူလာပြဆိုရင်လည်းသူကတက်ပြီးဖုန်းတွေပါတုတ်ပေးနေအောင်ပဲကျွန်တော်တို့ကမြို့ကြီးမှာနေတဲ့လူကခလုတ်ပဲစိတ်နဲ့ဘာမှလုပ်ရမလို့အဲ့ဒီခွေရေးမျိုးပဲတော့လူတွေလည်းရအောင်လုပ်ပေးတယ်ပေါ့နော်အပတ်တိကတော့အဲ့ဒီချက်ပေါ့နော်အပတ်တိကတော့ဆိုလာမှာနှစ်ခုရှိရတော့တစ်ခုက90နဲ့ပြီးတဲ့နေရာပြူကြီးတွေမှာသုံးတဲ့စနစ်ရှိတယ်။နောက်တစ်ခုကတော့လူမျက်စိ90နဲ့ဝေးတဲ့နေရာပေါ့နော်။ခါများလို့ခံစားနေရတာ။အဲ့တက်ကိုဒီလိုနီးနဲ့ဒါလေးတွေပြေးတာ။ပြေးတဲ့ဆိုရင်လည်းဒါလေးမှာနှစ်မျိုးရှိတယ်။တစ်ခုကတရင်ချင်းသုံးတဲ့စနစ်ရှိတယ်။နောက်တစ်ခုကရွာချင်းလို့ပေါ့ရွာတွေစုပေါင်းပြီးတော့မျက်စိစနစ်တစ်ခုကိုစောက်ပြီးမှလုပ်တာမျိုးရှိတယ်။အဲ့လိုစနစ်ကိုစောက်ထားလိုက်ရင်မြို့တွေမှာအတိုင်းပဲလမ်းမီးတိုင်းနေရှိမယ်လမ်းမီးတိုင်းမှာကြက်စိလှုပ်ပြီးမယ်လူတွေအရင်နေပြီးတော့ခွဲပြီးတုံးကြမယ်ပေါ့နော်အဲ့လိုလုပ်တဲ့အတွက်လူတိုင်းကဒီစနစ်ကိုထိန်းသိမ်းနေမယ်မောင်းနေနေမယ်လူနှစ်ယောက်သုံးယောက်တတ်တတ်ရှိတယ်လူတိုင်းကမြို့ကလူတွေသူဘာလို့လှုပ်ရမလို့သူခလုတ်နေပြီးကြီးရမယ်အဲ့တော့အဲ့မှာနောက်တစ်ချက်ကအဲ့လိုစနစ်ကြီးတွေကတကယ်လို့ဒါလမ်းမီးသူ့နားမှာရောက်လာရင်လည်းအလွယ်တကူလိုင်းမီးနဲ့ချိန်လိုက်ရုံပဲအဲ့ဒီ literary system တွေကိုတကယ်တော့သုံးရမှာပေါ့နော်ဒါတော့ကျွန်တော်တို့လူသိမောင်းများစွာတရင်ချင်းသုံးတဲ့စနစ်ကလေးနဲ့ပဲတော့ဆယ်ကျင်းနာကြတယ်လို့ဖြစ်နေတယ်။အဲ့ဒါရေရှည်မှာမသုံးခင်မှာပဲကောင်းတယ်ပေါ့နော်။နောက်ပြီးဒီစနစ်ဆိုတော့တကယ်ဆင်းရဲတဲ့နိုင်ငံတွေမှာပဲအဓိကထားသုံးတာ။ကျွန်တော်တို့နိုင်ငံအဲ့လောက်ကြာကြီးဆင်းရဲနေမယ်လို့ကျွန်တော်မထင်ဘူးပေါ့နော်။အဲ့တော့ဆက်ပြီးဖွံ့ဖြိုးလာတဲ့အခြေအနေတည်တဲ့တွေအသင့်ဖြစ်အောင်လို့ကျွန်တော်ပြင်ပြီးတော့ပဲတွေးပြီးတော့လုပ်ကြတာကောင်းတယ်ဆင်း။ဒီလိုသာအဲ့ရွာရွာတရာဆိုတော့ဒီရွာမှာလူတွေကဒါလေးတွေသုံးတယ်ကျွန်တော်လမ်းကြီးရောက်လို့ရှိရင်ဒါလေးတွေပါလို့မယ်တို့တော့အပိုက်ဖြစ်သွားမယ်တို့ဟုတ်တကယ်တော့ဒါလေးကဟို300လည်းမလို့တော့ဘူးနော်အဲ့တော့လက်ရှိပစ္စည်းကိုတကယ်လို့လမ်းကြီးရောက်လာရင်လည်းဆက်ပြီးသုံးလို့ရတယ်စနစ်ဖြစ်လို့ရှိရင်ရေရှည်အတွက်ပူပြီးကောင်းမယ်ကာလာတစ်ခုနဲ့တွက်လို့ရှိရင်စနစ်ကုန်ကြတယ်လေအများကြီးတက်လာတော့နိုင်တယ်ပေါ့နော်အဲ့တော့အဲ့စနစ်ကလည်းအခုတည်ပြီးသွားတည်နေတယ်နောက်တစ်ချက်ကခွားပါကိုယ်တိုင်ကကျွန်တော်တို့ဆီကမိမလုံးနဲ့လူတွေကိုဟိုပြောလို့ပမာလို့ပေါ့နော်အားသာတော့ပြီးမယ်ကွန်ချက်တော့မပြောင်းဘူးဆိုတာဒါလေးကိုပြီးလိုက်မယ်ပြီးရင်အစိုးရကိုလည်းချိန်တတ်အောင်လုပ်မယ်ဆိုလို့ပဲတကယ်တမ်းကျတော့လူတွေကိုခုနပြောလို့ဒီပညာအပြည့်ပေးရမယ်နောက်ပြီးတော့လူတဲ့လူကြီးပညာရအောင်လေ့ကျင့်မှုတွေလုပ်ပေးရမယ်နော်အဲ့ဒီပိုင်းမှာစီးပွားမှာမသင်တာမြန်လာလုပ်တာကမရှိဘူးအဲ့လိုရင်ပေးမယ်ပစ္စည်းလိုရင်ပစ္စည်းပေးမယ်ဆိုတာပဲပြီးရင်ကျန်တာတော့မင်းတို့ပဲသင်သိကြပေါ့နော်ငါတို့လို့ရင်လည်းဥမာနေ့နဲ့နေ့ပဲဒီနောက်ပိုင်းမှာတော့မင်းတို့ကမင်းတို့တာဝန်ယူရဆိုတဲ့ပုံစံမျိုး။အော်ရေရှည်အတွက်ကြိုးရှိမဲ့အလုပ်ကိုပဲသူတို့ဇာပေးလို့လုပ်တင်တာပေါ့
။ဆရာကမ္ဘာပံကတခြားနိုင်ငံတွေမှာဆိုကမ္ဘာပံကိုတော်တော်ပဲအလေးထားကြတယ်။မြန်မာနိုင်ငံမှာအရင်တော့ဆယ်ရီဘာတွေလောက်သွားတာအစားကမ္ဘာပံရဲ့ project တွေနဲ့လောက်သွားတယ်ဆိုတော်တော်ကောင်းတာတွေဖြစ်တယ်လို့အရင်တော့ဒီကမ္ဘာပံနဲ့တွဲလုပ်ဖူးတဲ့လူတွေပြောကြတာ။ကမ္ဘာပံအဲ့လိုမျိုးဆရာကခုပြောတယ်လို့ပေါ့နော်။ငားစားပေးမယ်၊ကွန်ချက်မပြဘူးဆိုတဲ့သဘောမျိုး။အဲ့ဒါမျိုးလောက်တာကိုဘသူကခွင့်ပြုပါလဲဆရာ
အတိကသူကအခုပြင်းလို့လာတဲ့ချိန်မှာသူကတောင်းဆိုတာပေါ့သူကတောင်းဆိုတဲ့ချိန်မှာ quick win ပေါ့နော်ဘလ ောက်တိုင်းကြီးကိုဖွင့်ပြအောင်သူများများလုံနိုင်တယ်ဆိုတော့ဟိုအတွေးကဒီတိုင်းကအရင်တော့လို့တက်ဆိုတွေအများကြီးရှောက်တယ်ဥပမာနိပညာတက်ဆိုဆို80ကျော်ရှိမှတဲ့နဲ့ဆိုတော့ဒါပေမဲ့အဲဒီလိုအများကြီးရှောက်လို့ဘာမှမပါနိပညာဘယ်လောက်ဖွင့်ပြလာလဲဆိုတော့တိုင်းတာကျဲကိုတော့ဘာမှမလုပ်ဘူးသူရဲ့တိုင်းတာကျင်ကတက်ကလူကလည်းခုရှိရမယ်ဆိုတော့ကနားနဲ့ပဲသူကကိုယ်ယူတာပေါ့နော်အဲ့ဒီတော်ဝမျိုးပဲအခုလည်းတကယ်ကိုပဲရေရှည်တွေအားလုံးတွေအမှတကယ်အကျိုးရှိရမယ်အောင်မတော်ပဲနဲ့ဉာဏ်ဉာဏ်ဆန္ဒဒီဒီသုံးစက်နဲ့တသိန်းရဲ့ဒီတသိန်းကြီးရဲ့ဆိုတာမျိုးပဲသူကပြောရတော့အဲ့လိုအတွေးခေါ်နဲ့လုပ်တဲ့ဆိုတာမျိုးဖြစ်နေတာပေါ့အဲ့တော့တကယ်လို့နောက်အထူးကတကယ်ကိုယ်ကိုယ်ကိုယ်ကိုကြောင်းပါလို့ဆိုရင်ကမ္ဘာပံကလည်းအဲ့ဒီတိုင်းလုံးလဲဆိုရင်သူ့တယ်လည်းပိုကြည့်ရှင်းအောင်ပေါ့နော်ကမ္ဘာပံနဲ့လုံးတာလည်းအကျိုးရှိတာမှန်ပါတယ်ဘောကမ္ဘာပံကဘာလို့ဆိုတော့ဒီမှာအရင်နေ့အင်္ဂါရှိတယ်ခုနနည်းပညာတွေကိုလည်းသူကစူးစူးထားနိုင်တယ်ဆိုတော့ကမ္ဘာပံအခုကလည်းအဖွဲ့ကြီးမှန်ဒါပေမဲ့ဒီဟာတိုင်းမှာကမ္ဘာပံလူတိုင်းကောင်းတယ်ဆိုတာမျိုးတော့မဟုတ်ဘူးသူ့မှာလည်းသူ့လုံးလို့စိုးသွားတဲ့သမိုင်းရောင်းနေတယ်အများကြီးပေါ့နော်ဒါပေမဲ့ဒီညာတော့လည်းနေတော့လည်းကမ္ဘာပံလူတိုင်းကောင်းတယ်ဆိုတော့ကျွန်တော်တော့မယုံကြည်ဘူး
ဟုတ်ကဲ့ပါဒါတော့ကဘာပန်နဲ့ဒီလုတ်တဲ့အစိုးရအဖွဲ့ပေါ်မှာပဲမူတည်မှာပေါ့
ဒီကဟုတ်တယ်အစိုးရရဲ့အမြင်အစိုးရဘယ်လိုတောင်းဆိုရလဲအဲ့ဒီပေါ်မှာအဓိကမူတည်တာပေါ့နော်သူ့ရဲ့ vision လို့ mission လို့သူ့ရဲ့ policy လို့အဲ့ဒီပေါ်မှာလည်းဒီကမူတည်နေတာပေါ့နော
်ပေးတဲ့လူကရှိနေပြီတကယ်နည်းပညာလည်းရှိတယ်ငွေအောင်ပညာရှင်တွေတော့ဘာတွေပေးနိုင်နေပေးနိုင်ပေမဲ့လို့တောင်းတမှဒီကိုယ်နိုင်ငံအတွက်အကျိုးဖြစ်မဲ့သဘောပေါ့နော်ဆရာ
အဲ့တော့ဒေါက်တာကျွန်တော်တို့မြန်မာပြည်ဟာလူပညာမဟုတ်ဖြစ်ဘူးလူတွေရဲ့ပညာရဲ့နေနဲ့သူများလာလို့ဆိုရင်အထင်တကြီးလက်ခံကြရတယ်ရှိတယ်ပေါ့နော်အဲ့ဒါတော့သူရောက်တဲ့အဓိကထားတယ်ပေါ့နော်ဟုတ်တကားလေးသားတင်စရာရှိမှပြတယ်အပြေးတော့ဘာမှတခြားကြီးပဲပေါ့နော်တကယ်အကျိုးမရှိတာမျိုးပြေးတော့လည်းအများကြီးပဲအဓိကလက်ခံမဲ့လူဟာကိုယ်ကိုယ်လည်းသုံးတဲ့လူနဲ့ပြတ်ဆုံးနားလည်နိုင်အောင်ကိုယ်ကလေ့လာပြီးမှကျိုးချောင်းစီလောတွေးမှလက်ခံနဲ့လက်ခံနဲ့ဆုံးပြမှာပေါ့နော
်ထိန်းသိမ်းရေး engineer ဦးသိမ်းမော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်